ဒါကတော့6ရက်နေ့ဒုတိယအကျင်းဒါရောက်ပြီတော့အထိုင်ရလဲသိတယ်မကြံတော့ဘူးလို့ဒီနေ့လုံးတယ်မနှက်ခံမနှက်ခံလည်းအများဆုံးတုံးတယ်တော့ညာခံရရှိပြန်မှရှိတော့မယ်ဒါဆရာတော်ရဲ့အာယုံပေါ်မှာတန်တော်ထိုင်ရမယ်ဆိုရင်တော့ဒီနေ့တော့ထိုင်ရမယ်အာယုံကျသွားပြီးတော့မထိုင်မနဲ့အဆရာကတော့ဝယ်လုပ်မယ်ဆိုလို့ရှိရင်တော့မထိုင်ရတော့ဘူးဒါပေမဲ့ကျန်တဲ့အထိုင်ကိုကျွန်းကျွန်းဆားဆားဒီအထုပ်လို့ရှိရင်မိမိတို့အတွက်ပြပါလေဒီတရားတွေအထိုင်နဲ့ရညားရနဲ့မဆိုင်ဒီတရားအပေါ်မှာယုံယုံကြည်ကြည်နဲ့ခရုတည်းဆိုင်အထုပ်ကအဓိကကျဒီတရားကိုယုံကြည်ဖို့ကလည်းဒီတရားပေါ်မှာသိလာတော့မှယုံကြည်မှုရှိဘာဖြစ်လဲဆိုတော့တကယ်အခက်ခဲနဲ့ကြုံလာလို့ရှိလို့ရှိရင်ဒီတရားတွေကကိုယ့်ရဲ့အခက်ခဲတွေဖြဲတာကိုအောက်မြင်ပါလေဒါပေမဲ့အစ်အော်အဋ္ဌံသင်ရတယ်သစ္စာဆိုရတယ်အဲအဋ္ဌံသစ္စာဆိုလို့ရှိရင်ဒီလောကီမှာလည်းဟိုအခက်ခဲရရှိတယ်အကြောင်းမျိုးတော့ဆိုရတော့အခက်ခဲတွေမရှိတဲ့သူကမရှိပါဘူးအခက်ခဲမကြုံမှုဖြစ်တဲ့သူမရှိဘူးခလေးလည်းခလေးလိုက်သူရဲ့အခက်ခဲကရှိတာပဲအဲလူကြီးပိုင်းဆိုလည်းဒီလူကြီးပိုင်းရောက်တဲ့အလျောက်ရှိတာပဲသူ့အခက်ခဲတွေအဲ့တော့ကိုယ့်ရဲ့အခက်ခဲဖြစ်တဲ့အခါကျတော့ဒီဒိဋ္ဌံတင်လိုက်လို့ရှိရင်ကိုယ့်ရဲ့အခက်ခဲရပြေလည်ပါဘူးဒါပေမဲ့ကိုယ်ဒိဋ္ဌံတင်လိုက်လို့ကိုယ့်ရဲ့အခက်ခဲတွေပြေလည်ပြန်လဲလို့အဲကိုယ်ကကုညီခဲ့ဘူးလို့ကိုယ်ပြန်ပြီးတော့ကုညီရလဲရှိတယ်အဲကိုယ်ကိုအခါမှမတွေ့ဘူးမကြုံဘူးပဲနဲ့ကိုယ့်ရဲ့အခက်ခဲကိုအတိတ်ခံတင်လိုက်လို့လာကူညီပြီးတော့ဖြေရှင်းသွားပြရလဲရှိတယ်။ဒါမှကိုယ်ကတော့ကိုယ့်ကိုတစ်ချိန်တော့သူ့ကိုယ်ကကူညီခဲ့လို့ကိုယ့်ရဲ့အခက်ခဲရှိရင်ဒီလိုကပြန်ပြီးတော့ကူညီမယ်လို့အထက်ချက်တွက်ထားလို့မရဘူး။ကိုယ်ကသူ့ကိုသိရမယ်ဆက်ပဲပါလိုက်သူ့ရင်မှာဘလို့ကပြန်မရနိုင်ဘူး။သူဒုက္ခရောက်လို့ကိုယ်ကကူညီတယ်။ကူညီလိုက်လို့သူ့မှာဟောဒီတသက်ဆမ်းမကောချမ်းသာသွားတယ်။ကိုယ်ဒုက္ခရောက်တဲ့အချိန်မှာပြန်မကူညီပါဘူး။ဘာဖြစ်လဲဆိုတော့ကိုယ်ကပြေးရမကံပဲပါတယ်။ကြံရမကံမှပါတော့မရဘူး။အဲ့ဒါကိုမသိရတဲ့အခါကျတော့အဲသူဒုက္ခရောက်ခဲ့တော့ကိုယ်ကူညီခဲ့ရတယ်။ကိုယ်ဒုက္ခရောက်တဲ့အခါကျတော့ပြန်ပြီးတော့မကူညီဘူးဒါဖြစ်သွားတယ်လောကမှာဟိုတနည်းကတော့ဆိုဦးဇင်းတို့ကတရားလာပြီးတော့အထုပ်တခါပြီးတော့အဲ့ဒီလိုပဲအဲ့တူရှင်းစဉ်တော့ကတော့လှဲ့ပြီးတော့ကူညီခဲ့ကူညီခဲ့တဲ့အခါကျတော့သူလည်းအခက်ခဲနဲ့တွေ့ဒုက္ခလည်းရောက်နေရောအဲ့ဒီလူတွေကမကူညီတော့သူကူညီခဲ့တဲ့သူတွေအကုန်လုံးချမ်းသာကိုချမ်းသာကုန်တဲ့အခါကျတော့သူဆင်းရဲပြီးတော့ဒုက္ခရောက်တော့ပြန်ပြီးတော့မကူညီတော့သူကဒေါသတွေထွက်သူကူညီခဲ့လို့အခုလိုဖြစ်တယ်ချမ်းသာသွားတယ်ကောင်းကောင်းမွန်မွန်နေထိုင်ရတယ်အဲ့လိုသူကူညီခဲ့လို့ကောင်းကောင်းမွန်မွန်နေထိုင်ရရတာနဲ့သူဒုက္ခရောက်တော့ပြန်မကူညီတော့စိတ်တွေပူရောဒေါသတွေထွက်အဲ့တော့ဥစဉ်ရမျိုးတွေဒါကြီးဘောဓသတ္တရာဘာမှအကြောင်းမရှိဘူး။ဒါကကြီးကအစိတ်ရသူတို့ကြီးကကျွင်းယူခဲ့တော့ဒါကကြီးကကျွေးပြေးရပဲရှိတယ်။ကြံရတယ်အကြောင်းမရှိဘူး။အဲ့တော့ဘာမှဒေါသထွက်စရာလည်းအကြောင်းမရှိဘူး။စိတ်ဆိုးစရာလည်းအကြောင်းမရှိဘူး။အဲ့ဒါကိုပြောလိုက်တော့ကသူ့စိတ်ရောနည်းနည်းဖြေတာသွားတယ်။နောက်ပြန်ဦးစင်းတို့ရဲ့စိတ်ရဒါရိုက်တယုန်တန်ယူကားတာကိုဒီတရားနဲ့ကြားတော့ကိုယ့်ရဲ့အဖြစ်အပျက်တွေကိုစိတ်တွေကိုတည်ယူတယ်ယူတာတော့မရပါဘူး ဒီတရားကြီးကြတော့အနတ္တတရားဆိုတော့သူ့သဘောသူဖြစ်နေတယ်ဥစဉ်တော့ဒီကံအနောင်းကိုမြင်ပါလောကလူတွေကနေတတ်သွားတာအဲ့ဒီကံကိုမမြင်လို့ရှိလို့ရှိရင်တရားနဲ့တရားမကျေနပ်တာတို့ဒေါသဖြစ်တာတို့တခါတည်းတရားနဲ့တရားဒီတဏှာရမှာဆုံးနေကြပြီးတော့တွေ့ရမယ်အဲ့လိုတွေ့ရင်တော့ကောင်းကောင်းကလတ်စားချေလိုက်မယ်အတွင်းထဲမှာအမျိုးသေးရင်ထားရကြတယ်ဒီတရားကြတော့ထားလို့မရကိုယ်အတိတ်ကပြုခဲ့တဲ့ကံကိုပြန်ပြီးတော့ပြေဆက်ကြတာပဲမပြေဆက်လို့မရဒီတရားကြီးကြတော့အခုလိုတရားအထုံးပြီးခံကြတော့လည်းဦးဇင်းတော်ကတရားနဲ့ပြောပြီးတရားနဲ့ပြောပြီးတော့ပြောပြီးတဲ့အတိုင်းယောဂီရတရားလိုချင်တာကိုတရားလိုချင်တော့ကုသင်းတို့တရားပြောတဲ့အတိုင်းချက်ချက်မကွာလိုက်ပြီးတော့လုပ်တယ်လိုချင်တော့ကုသင်းတို့ကလည်းတရားနဲ့ပြောတာကိုပြောရင်ပြောသလိုလုပ်ပြောသလိုလုပ်လို့ရှိရင်တရားရောရမယ်ဖြစ်ကိုဖြစ်ရမယ်ဆိုတော့ကုသင်းတို့တရားပြောတဲ့အတိုင်းလိုက်ပြီးတော့လုပ်တယ်ယောဂီစိတ်ကိုရှုဆိုရင်စိတ်ကိုရှုတယ်ဝေဒနာကိုရှုဆိုလို့ရှိရင်ဝေဒနာရှုတယ်ဒါပေမဲ့လို့ဥစဉ်တို့တရားဝေဒနာရှုလို့ပြောတဲ့အပေါ်မှာပြောတဲ့အတိုင်းလိုက်လို့အဲ့ဒီလိုလိုက်လို့ဝင်မလို့မရပါဘူးဥစဉ်တို့ပြောတာအပြောပဲရှိအထေအပြောကိုခန္ဓာမှာတရားကျင့်တဲ့ယောဂီကသဘောဝင်မှာဥစဉ်တို့အပြောနဲ့ခန္ဓာသဘောနဲ့အဲ့ဒီလိုဆက်အောင်ရှုပါအပြောကိုသဘောဆိုင်အောင်ရှုပဲဥစဉ်တော့ဝေဒနာရှုဆိုတော့ယောဂိတရားဝေဒနာရှုတယ်တင်တာဝေဒနာရှုတယ်ထုံတာဝေဒနာရှုတယ်ကြိုက်တာဝေဒနာရှုတယ်ကြက်တာဝေဒနာရှုတယ်ငရဲတိုင်းကြီးဝေဒနာရှုမိသလားဆိုတော့မရှုမိဘူးဥစဉ်တော့ပြောတာဝေဒနာရှုဆိုတာကဒီဝေဒနာလို့ပြောမှဆရာကျင့်တဲ့ယောဂိရဲ့သိတာကိုဝေဒနာလို့ပြောရင်သိရနားလည်အဲ့ဒါလိုဝေဒနာလို့ပြောလို့သိမှနားလည်မှဖြစ်တဲ့အတွက်ဒီလိုပြောရတာအမှန်မှခန္ဓာမှာကျတော့ဝေဒနာလျှောက်ရှားခြင်းယောဂိဥပမာဦးကလည်းခံစားနေရတယ်ဝေဒနာလည်းမတွေ့ဘူးဥပမာတော့ဟိုခံစားရတာမခံစားနိုင်လို့ခန္ဓာမျက်နှာလျှောက်သွားနေဝေဒနာလျှောက်ရှားမတွေ့ဘူးဒါတွေ့တယ်ဝေဒနာဆိုတာရှိရမရှိလဲရှိတာကဒီဓမ္မဘာဖောက်ကြတာတော့အတွင်းထဲမှာအရောက်တိုင်းခံစားနေရအဲ့ဒီခံစားတာကိုပြန်လဲပြီးတော့သတိထားပြီးတော့နေတော့ဝေဒနာပြန်လဲရှုမိနေတယ်လို့ပြောတယ်တင်းတာဝေဒနာတောက်တာဝေဒနာဆိုတော့တင်းတာဝေဒနာမဟုတ်တောက်တာဝေဒနာမဟုတ်အဲ့တင်းတဲ့ဘုံကခံစားတာဝေဒနာတောက်တဲ့ဘုံကခံစားတာဝေဒနာထုံတဲ့ဘုံကခံစားတာကဝေဒနာအဲခံစားတဲ့သဘောကိုရှုပါလေဥစဉ်တော်ဆရာဝေဒနာရှုလို့ပြောလို့ရှိရင်ယောဂိတွေကခံစားတဲ့သဘောကိုပြန်မြင်အောင်ရှုမှအဲ့ဒါလို့ပြန်မြင်အောင်ရှုမှဝေဒနာနဲ့ခံစားရတဲ့ကွဲသွားတော့မှဟောဝေဒနာဆိုတာမရှိတဲ့တရားပဲခံစားရတဲ့ဆိုတာတကယ်ရှိတဲ့တရားပဲအဲယောဂိတွေလည်းသိပါလေကိုယ်ကိုယ်တိုင်းဒီ9ရက်6ရက်ရောက်တဲ့ဒီရုပ်ပေါ်မှာမလွတ်တဲ့သူတွေခံစားနေရတယ်။အဲ့ဒါကိုဝေဒနာလို့ပြန်လဲမမြင်တော့မသိပါဘူး။အဲ့ဒီလိုဝေဒနာကိုခံစားနေရတဲ့အခါကျတော့ပြန်ပြီးတော့တစ်ခါပြန်ကြည့်ရတယ်။အဲ့ဒီဝေဒနာကိုလွတ်ချင်တော့အဲ့ခံစားတဲ့သဘောကိုတော့ကိုမြင်တော့မြင်တာအဲ့ခံစားတဲ့သဘောရဲ့အပေါ်မှာအယူဝါကပ်ပါနေငါဆိုတဲ့အယူဝါငါဆိုတဲ့ယောကပ်ပါနေတဲ့ခါကျတော့ဒီတရားအထုတ်တဲ့ခါကျတော့ငါကိုမြင်ရှုရတယ်ဟုတ်ငါကိုမြင်ရှုရတဲ့ခါကျတော့ဒီတဏှာဖောက်ပြန်တော့အတွင်းထဲမှာခံစားနေရစိတ်လေးအဲ့ဒီလိုခံစားနေရတဲ့ခါကျတော့ဒီအပေါ်မှာခံစားခြင်းလို့ခံစားနေရတာလားမခံစားခြင်းပဲနဲ့ခံစားနေရတာလားလို့ပြန်ကြည့်တော့မခံစားမြင်တဲ့နဲ့ခံစားနေရ အဲ့မှာခန္ဓာကြီးပဲနဲ့ခန္ဓာနေရတဲ့ခါကျတော့ကိုခန္ဓာနေရတာလေးကိုအသာလေးသတိထားပြီးတော့နေသတိထားပြီးတော့နေတဲ့ခါကျတော့အရှိရလည်းခေါ်ပြီးတယ်ဟောက်ပြန်နာယုတ်တဘာဝခန္ဓာရဏံတဘာဝခေါ်ပြီးရဲ့အရှိရအဲ့တော့ဟောက်ပြန်နာလည်းတဘာဝလို့ပြောတယ်ခန္ဓာရလည်းနာရဲ့တဘာဝလို့ပြောတယ်အဲ့ဒါဆိုရင်ငါဆိုတော့ဘယ်ရောက်တယ်လဲပြန်ပြီးတော့တတိထားပြီးခန္ဓာပဲလဲပြီးတော့ပြန်အကဲခတ်ပြီးတော့မခံစားကျင်တာငါဖြစ်နေအဲ့ခံစားတဲ့အနောက်မှာမခံစားကျင်တဲ့ငါကိုမြင်လဲမြင်တော့ဒီခံစားရတဲ့ဒုက္ခရဲ့လွတ်သွားတယ်။ဒါပြီးလွတ်သွားတယ်ဆိုတော့ငါမပါလို့လွတ်သွားတယ်။ဒါတဘာဝတော့သူ့အတူရှိတာပေါ့။ယောက်ကဖောက်ပြန်တယ်။နာခံစားတယ်အဲ့တဘာဝမှာငါဆိုတဲ့ယူဟာတော့ကက်ဒီတင်းနဲ့တောက်တဲ့ပုံမှာငါရုပ်ဆိုတဲ့ယူဟာကက်ခံစားတဲ့နာရဲ့တဘာဝပုံမှာငါစိတ်ဆိုပြီးတော့ယူဟာတော့ကက်အဲ့ဒီရုပ်ပေါ်နာမှာငါဆိုတဲ့ကက်တဲ့အယူဟာပြုတ်သွားတယ်ဒီရုပ်ရဲ့တဘာဝတရားနာရဲ့တဘာဝတရားတော့သူ့လို့သူလုံနေတာပဲရုပ်ကတော့ပေါက်ပြန်တယ်သက်ကံနဲ့များဖောက်ပြန်နေတယ်။ကိုမိကရသရိတ်တန်နေဝင်းကားဝနေပြီးတော့ကို၆ပေ၆ဝရှိရင်သူ့လုံသူလုံအဲ့ဒီရုပ်ဖောက်ပြန်တဲ့အပေါ်မှာလည်းနာတရားကခံစားနေရလို့ပဲလို့ဒီရုပ်ကတင်းတာဖောက်ပြန်တင်းတာခံစားပြက်ထုံတာဖောက်ပြန်ထုံတာခံစားပြီးပြက်စက်တာဖောက်ပြန်ရင်စက်တာကိုခံစားပြီးပြက်ဒါစက်တာတို့ထုံတာတို့အောက်တာတို့ဒီတင်လာလို့ဆိုရင်မပြောမဖြစ်လို့ပြောရတာပါ။တင်ညာအနေနဲ့ဒီရုပ်ကဖောက်ပြန်တာပဲရှိတယ်။အဲ့ဒီဖောက်ပြန်တယ်ဆိုတာတော့မှဒီဖောက်ပြန်တယ်လို့သွားပြီးတော့သိတဲ့အသိယူတဲ့ယူ၆ခါထရှိပါသေးတယ်။သူကဖောက်ပြန်တာဖောက်ပြန်တာပါလားလို့သွားပြီးတော့တင်ညာပေးပြရမလို့သူ့ရဲ့သဘာဝတရားရဲ့ပြန်ကိုဖောက်ပြန်နေတယ်။အဲ့ပြန်ဖို့ဖောက်ပြန်နေတာကိုဦးဇင်းတို့ကဒီဘက်ဘေးကအသိနဲ့ဩရုပ်ကဖောက်ပြန်တာပဲနာခံစားတာပဲအကျိုးကလိုက်ကအဲ့ဒီဖောက်ပြန်တယ်လို့ယူတဲ့ယူဩခံစားတယ်လို့ယူတဲ့ယူရုပ်ကသူ့တဘာဝယူပါလားနာလည်းသူ့တဘာဝသူ့လုံသူ့လုံနေပါလားဆိုတော့အဲ့ဒီအကျိုးတွေပါကောရှုကဒီတရားအဲ့ဒီဖောက်ပြန်တယ်လို့သိတဲ့အသိမပါပဲနဲ့ဖောက်ပြန်တဲ့သဘောကိုမြင်သွားတဲ့ယောဂီမှအဲ့ဒါကတကယ်သူ့ရဲ့သဘာဝတရားကြီးဖောက်ပြန်တာသိတယ်။ဖောက်ပြန်တယ်လို့သွားသိတဲ့ပညာမပါမှဖောက်ပြန်တာကိုတကယ်သိရတယ်။အဲ့ဒီစိတ်ဆိုတဲ့အယူစိတ်မပါပဲနဲ့သူ့ရဲ့ပေါ်လာတဲ့ဖြစ်တဲ့သဘောကိုသိမှတရားကျင့်တဲ့ယောဂီကအဲ့ဒါမှတကယ်စိတ်ကိုသိတယ်။အဲ့ဒီစိတ်ကိုသိမှတရားကျင့်တဲ့ယောဂီကရှုတတ်သွားတယ်။နောက်ပြီးတော့မရှုတတ်ပါဘူး။ဒီစိတ်ကိုတော့ရှုပဲလို့ဆိုတော့သိလို့ရှုရလားဆိုတော့သိလို့ရှုတာမဟုတ်ပါဘူး။ကြောင်ရံပြီးလိုက်ရှု။ဒါကြောင့်မလွတ်ကြဘူး။စိတ်ကိုတကယ်သိတဲ့လူတကယ်လွတ်ပါလေရှုလို့။ပါပြီးတော့ထိုင်လာကြတဲ့အခါကျတော့အကဲခတ်အကဲခတ်တာကြီးကစိတ်ဖြစ်ဘာအကဲခက်တာကိုစိတ်မမြင်ဘူးအကဲခက်တဲ့စိတ်နဲ့ငါနဲ့ပေါင်းပြီးတော့လိုက်ကြတော့စိတ်ရပြောက်ပူရှာတေးချာအဲရှုပ်ချတာစိတ်ဖြစ်အဲရှုပ်တဲ့စိတ်နဲ့ငါနဲ့ပေါင်းပြီးတော့ဒီနေရာပါမို့လဲပေါ်လိုက်ရင်တော့ရှုပ်လိုက်မယ်လိုက်ရှာနေအဲလိုက်ရှာတာကဒီငါဆိုတဲ့အယူသိဖြစ်နေတာကိုမသိလိုက်ပါဘူးမသိလိုက်တော့သူ့နဲ့ပေါင်းလိုက်ကြတော့စိတ်ကပြောက်အဲ့ဒါလိုစိတ်နဲ့မပေါင်းမိရင်လည်းပေါ်ရလေးတွေကိုသတိထားပြီးတော့ရှုတဲ့ယောဂိကမှာအဲစိတ်ကြီးစိတ်ပေါ်ရင်တစိတ်ချုပ်ပါလေတစိတ်ပေါ်ရင်တစိတ်ချုပ်တယ်ဒီပေါ်တဲ့စိတ်ကိုသတိနဲ့ရှုတတ်သွားတဲ့ယောဂိကတစိတ်ပေါ်ရင်တစိတ်ချုပ်တယ်သူတို့လည်းမရှုတတ်ခင်တော့မချုပ်ပါဘူးဆရာတော်ပြောတယ်တစိတ်ပေါ်ရင်တစိတ်သတိထားလိုက်ရင်တစိတ်ချုပ်တယ်ပြောတယ်ဘာလဲရှုတာပဲစိတ်ပေါ်စိတ်ရှိတာပဲဒါပေမဲ့လို့ကွက်ကြတော့မချုပ်ဘူးဆရာတော်ချုပ်တယ်ပြောတယ်ကိုကဒီစိတ်ကိုအယုံစိတ်ကိုအယုံနဲ့ပေါင်းရှောက်လို့တော့မချုပ်ဘူးဖြစ်ရ ဒီအရှိရပေါ်တဲ့အယူသိကိုအနောက်ကသတိစိတ်နဲ့ကပ်ပြီးတော့ရှုတမ်းမှာအရှိရအယူသိတွေဒစိတ်ပေါ်ဒစိတ်ချုပ်ဒစိတ်ပေါ်ဒစိတ်ချုပ်ပြီးတော့ရောက်ပြီးရင်အဲ့တော့မှရှုဖတ်တယ်ကောင်းလာမယ်အဲ့ရှုခွင့်ရှုဖတ်တယ်ကိုရှုတတ်လာမယ်အရာတိုင်းလို့ရှိရင်လည်းပေါ်လာပါပဲဒီရောက်ပေါက်ပြန်ဒီစိတ်ကတော့ပေါ်လာပဲအဲ့မခံနိုင်တဲ့စိတ်တွေစိတ်မခံနိုင်တဲ့စိတ်တွေခွင့်မလွတ်နိုင်တဲ့စိတ်တွေစိတ်လျှောက်မကြမ်းနဲ့စိတ်မခံနိုင်တာစိတ်ပဲခွင့်မလွတ်နိုင်တာစိတ်ပဲအဲဒီတော့မကျင်တတ်တာစိတ်ပဲလွတ်ချင်တာလေးရစိတ်ပဲအဲလွတ်ချင်တဲ့လွတ်ပေါ်လာတာလေးရစိတ်အဲ့ဒါကိုသတိထားပြီးတော့ရှုတာမှတရားကျင့်တဲ့ယောဂီကစိတ်ကိုရှုလို့ရတယ်ဒီစိတ်ကိုသဘောစိတ်ကိုမသိဘဲနဲ့ဥစဉ်တို့တရားဟောရှိရဟောပြပြောပြတဲ့အပြောသေးကိုလည်းရှုလို့ရတဲ့ယောဂီလေလွတ်ကြောင်းမရဘဲနဲ့ကိုယ်ရုပ်ကိုယ်ရရှုပ်ပြီးတော့ရှင်းမရဘူးဖြစ်သွားတယ်ဥစဉ်တော့လေရှင်းမရဘူးဖြစ်ခဲ့တော့ဒီသဘောစိတ်ကိုမသိခင်တော့ဘုရားပြည်တယ်လေဒီတရားကျင့်တဲ့အခါခန္ဓာမှာပေါ်ကြတဲ့သဘောကမြင်အောင်ရှုခန္ဓာမှာကြတော့မရှိတာမပြဘူးရှိတာပဲပေါ်ပြတယ်အဲရှိတာကိုကြော်ပြီးတော့ဒီမရှိတဲ့အပြောပေါ်မှာလိုက်ပြီးတော့လုံနေတဲ့အတွက်ခန္ဓာမှာလွတ်ကြောင်းမရကြတဲ့ကိုယ်စံတော်တယ်အဲလိုခန္ဓာမှာလို့ကြောင်းရအောင်လို့ကိုယ်တရားအထုတ်တဲ့ခါကျတော့သိသိချာချာလေးသတိထားပြီးတော့သတိထားပြီးတော့နေတဲ့ခါကျတော့ဒီခန္ဓာပေါ်ကြလာဒီတဏှာဖောက်ပြန်လာတဏှာဖောက်ပြန်လာတော့အတွင်းထဲမှာမဆိုးရင်ဓာတ်လေးတွေပေါ်လာကြောက်တာလေးတွေပေါ်လာဒီရုပ်ပေါ်မှာမလွတ်တဲ့သူကျတော့မလန့်တာလေးတွေပေါ်လာအဲ့လက်ရလေးရစိတ်ပဲကြောက်ရလေးရစိတ်အဲ့ဒီစိုးရိမ်တာလေးရစိတ်အဲ့စိုးရိမ်တဲ့စိတ်နဲ့ငါနဲ့ပေါင်းပြီးတော့စိုးရိမ်တဲ့စိတ်ကိုလိုက်ချင်ရင်တော့မတွေ့ပါဘူးဒီတရားကြီးခန္ဓာပါလေအရှိမရှိတဲ့ခန္ဓာပဲလဲပြီးတော့ရှုပ်တဲ့ရောက်ပြီးသူ့ဘာလို့အင်တရင်ကောင်းလဲရှုပ်ခွဲလိုက်ကောင်းပြီးတော့သူကသဘောတွေပဲရှုပ်သွားတော့ဒီပေါ်ပြတဲ့တိုင်းပဲရှိတော့လိုက်ပြီးကြည်ဓာလေးကိုတတိထားလိုက်ကြည်ဓာလေးကချုပ်မကျင်တဲ့ဓာလေးပေါ်လာမကျင်တဲ့ဓာလေးတတိထားလိုက်မကျင်တဲ့ဓာလေးကချုပ်သွားအဲ့ဒီမကျင်တဲ့ဓာလေးတွေချုပ်သွားတာကိုစိတ်ကိုရှုမိနေတယ်လို့ပြောတာရုပ်ကြီးအဲ့ဒါကြောင့်မိမိတို့တည်းလည်းအခုထိုင်တဲ့အချိန်မှာခန္ဓာပါအရှိကိုညာနဲ့သိရအောင်ဒီတိချာချာလေးသတိထားပြီးတော့ရှုမှတ်ပွားများကြရအောင်အချိန်ရှိခဲ့ရင်ဒီလိုပြောရကြတော့ခန္ဓာကိုယ်ကိုယ်လို့ရခန္ဓာလေးကိုကြောက်ဖို့ရင်းမှာအရင်ကြီးရဲ့ရောက်နေပြီဒီစဉ်းစားလို့ရှုရဲသိပြီးတော့မရှုသေးတော့ပါဘူးကိုယ့်ဘက်ကိုရှုပါရှုပြီးတော့သွားကြရအောင်အဲ့တော့ကိုယ့်အကိုပို့ပြီးတော့အားထုတ်ကြရအောင်အားလုံးလို့ရှင်နမောတတ္တသုံးရင်ရှုကြရအောင်